အာတိတ်ဒေသမှာတရုတ်နဲ့ရုရှားရဲ့ရန်ဆောင်တဲ့ဆောင်ရွက်ချက်တွေကိုအမေရိကန်ကလက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။အာတိတ်ဒေသမှာပူနွေးလာပြီးရေခဲတွေအရေးပြောလာတာနဲ့အတူကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးကလင်းလင်းမြန်းမြန်းလမ်းပွင့်လာနေပါတယ်။အာတိတ်ဒေသမှာအမေရိကန်ဘက်ကစီးရေးတိုးချက်မယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့မှာကြေညာလိုက်တာပါ။နစ်ကီချင်းရဲ့သတင်းကိုနားဆင်ကြည့်ကြရအောင်ပါရှင်။အတိတ်ဒေသမှာတရုတ်နဲ့ရုရှားတို့ချက်ထွင်လာမှုကိုတံပြန်ဆောင်ရွက်မှုတွေအတွင်မှာပဲဒေသရင်းမှာအမေရိကန်ကစီးရီးတိုးချဲ့ချထားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကတင်းနှင်းလာနေမှာကြေညာလိုက်ပါတယ်။ဖင်လန်နိုင်ငံရိုဗာနီယမီမြို့မှာ17ချိန်မြောက်အတိတ်ကောင်စီဝန်ကြီးများအဆင့်အစီအဝေးတက်ဖို့ရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကအခုလိုပြောဆိုတာဖြစ်ပါတယ်။အမေရိကန်အနေနဲ့စီးရီးလေးကျင့်မှုတွေဦးစီးဦးဆောင်ဆောက်ရွက်နေပြီးတပ်တွေချက်ထားမှုကိုလည်းတိုးချဲ့နေတယ်။နောက်ရေခဲပြင်ခွဲတဲ့သင်္ဘောကိုပြန်လည်တည်ဆောက်နေပြီးကမ်းခြေဆောင်တပ်ရန်ပုံငွေကိုလည်းပို့ပြီးတော့တိုးချဲ့နေတယ်။နောက်အထိတ်ဆက်ဆံရေးအတွက်လည်းအချီတန်းစစ်ဖက်ရာထူးနေရာတစ်ခုကိုအမေရိကန်စစ်တပ်မှခန့်ထားဖို့ဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ
။ The region has become an arena for power and for competition.
ဒီဒေသဟာကမ္ဘာတလွှာဩဇာအာဏာနဲ့ရှင်ပြိုင်မှုဒေသတစ်ခုဖြစ်လာပြီးအာတိတ်ဒေသရှစ်နိုင်ငံတို့အနေနဲ့အနာဂတ်တစ်ကိုဖန်တီးရမှာဖြစ်ပါတယ
်။အာတိတ်ဒေသတွင်မှတရုတ်ဘက်ကစီးရီးတိုးမြှင့်ဖို့အတွက်အရက်ဖက်ဆိုင်ရာသုတေသနတစ်ခုကိုအသုံးပြုနိုင်ခြင်းရှိနေတယ်ဆိုပြီးအမေရိကန်စစ်ထဏာချုပ်ပင်တဂွန်ရဲ့အစီရင်ခံစာကပြောဆိုလိုက်ပြီးရက်ပိုင်းအကြာမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုတာဖြစ်ပါတယ်။တရုတ်ဘက်ကတော့နိုင်ငံပူးပေါင်းဆောင်ရွက်မှုကမှန်ကန်တဲ့လမ်းကြောင်းဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဂမ်ရှောင်းကတင်းနှင်းလာနေမှာပြောပါတယ
်။用文明冲突甚至是种族主义的观点来看待中美关系。
နိုင်ငံလုံးအတွက်ပူးပေါင်းဆောင်ရွက်မှုကမှန်ကန်တဲ့ရွေးချယ်မှုပါ။သက်ဆိုင်ရာပုဂ္ဂိုလ်တွေအနေနဲ့ခင်မမီတော့တဲ့စစ်အေးခေတ်တွေးခေါ်ယူဆတွေလူမျိုးစွဲတွေကိုဆွတ်လွှတ်ဖို့နဲ့တရုတ်ပေါ်မှာရောတရုတ်အမေရိကန်ဆက်ဆံရေးမှာပါမှန်ကန်တဲ့ရှုထောင့်ကနေရှုမြင်မှုတိုက်တွန်းပါတယ်။
ဝင်ရောက်ဆုံးဒေသမှာပြေခဲတွေအရေးပြောကြလာနေတာနဲ့အတူရေချောင်းလမ်းသစ်တွေနဲ့ကုန်သွယ်ရေးအခွင့်အလမ်းတွေထွက်ပေါ်လာမယ့်အနေအထားရှိနေပါတယ်။ပြီးခဲ့တဲ့လတုန်းကပဲတရုတ်ကမြောက်ပိုင်းပင်လယ်လမ်းကြောင်းကိုတရုတ်ရဲ့ရေချောင်းပိုးလမ်းမကြီးနဲ့ချိတ်ဆက်မဲ့အစီအစဉ်ကိုကြီးညာထားပြီးဒါဆိုရင်အာရှနဲ့ဥရောပမြောက်ပိုင်းကိုတင်းမောခုံမောင်းတဲ့လမ်းကြောင်းသစ်တစ်ခုဖော်မဲ့ဆောင်ရွက်ချက်လို့ရှုမြင်ထားကြတာပါ။တစ်ဆက်တည်းမှာပဲဒီဘက်နှစ်ပိုင်းနေအတွင်းတရုတ်ကအာတိတ်ဒေသအပေါ်ပို့ပြီးတော့စိတ်ဝင်စားလာနေပါတယ်။အာတိတ်ဒေသတင်းမောတဲယူပို့ဆောင်ရေးလမ်းကြောင်းတွေကိုဖွံ့ဖြိုးအောင်လုပ်ပြီးဝင်ရိုးစွန်းပိုးလမ်းမကြီးတည်ဆောက်ဖို့သက်ဆိုင်သူအလုံးနဲ့အတူပူးပေါင်းဆောင်ရွက်နိုင်ရေးတရုတ်ကမျှော်လင့်ထားတယ်ဆိုပြီးလဲတရုတ်ရဲ့အာတိတ်ဆိုင်ရာမူဝါဒမှာဖော်ပြထားပါတယ်။တရုတ်ရဲ့ရည်မှန်းချက်ထွက်ပေါ်လာချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ဝင်ရိုးစွန်းဒေသမှာအတိတ်ဒေသကမဟုတ်တဲ့နိုင်ငံတွေရဲ့ဂျာဝင်ဆောင်ရွက်မှုတွေကိုပယ်ချလိုက်ပါတယ
်။ Beijing claims to be a near Arctic state, yet the shortest distance between China and the Arctic is
not. ဒီနိုင်ငံရဲ့အတိတ်ဒေသကြားအတူဆုံးလမ်းကမိုင်900ကျော်ဝေးပေမဲ့တရုတ်ကတော့အတိတ်နိုင်ငံဆိုပြီးတရုတ်အစိုးရကပြောဆိုနေတာပါ။ဒီမှာကအတိတ်ဒေသနိုင်ငံတွေနဲ့အတိတ်ဒေသမဟုတ်တဲ့နိုင်ငံတွေဆိုပြီးပဲရှိပါတယ်။တရရအမျိုးအစားသတ်မှတ်ချက်မရှိပါဘူးတရုတ်ဘက်ကတစ်ဖက်သက်ပြောနေပေမဲ့အရာမရောက်ပါဘူးဒီလိုပြောတာကတရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုမလိုလားဘူးလို့ဆိုလိုတာမဟုတ်ပါဘူးတရုတ်ရဲ့အမျိုးသားလုံခြုံရေးရည်ရွယ်ချက်မဟုတ်တဲ့စီးပွားရေးအကျိုးစီးပွားကိုပဲထင်ဟပ်တဲ့ပွင့်လင်းမြင်သာမှုရှိတဲ့တရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုအမေရိကန်ဘက်ကရောအာတိတ်နိုင်ငံဘက်ကပါကြိုးဆိုကြပါတယ်
ပြီးခဲ့တဲ့2018ခုနှစ်စက်တင်ဘာလကရုရှားရဲ့ဘော့စတော့ခ်စီးရီးလေ့ကျင့်မှုကဆာဗီယာရုရှားရဲ့အရှိဇွန်ပိုင်းနောက်အာတိတ်နဲ့ပစိဖိတ်သမုဒ္ဒရာအထိချက်ထွင်ခဲ့ပြီးတရုတ်ကလည်းပူးတွဲစီးရီးလေ့ကျင့်ဖို့ပထမဆုံးအကြိမ်ဖြစ်ဖိတ်ကြားခဲ့ပါတယ်။ဒီနောက်ပိုင်းမှာလည်းနှစ်နိုင်ငံတို့အနေနဲ့ပူးတွဲစီးရီးလေ့ကျင့်မှုတွေပုံမှန်ဆောင်ရွက်သွားဖို့ရည်ရွယ်ကြောင်းပြောဆိုခဲ့တာပါ။အိုက်စလန်နိုင်ငံရဲ့ကူညီမှုနဲ့2013ခုနှစ်မေလထဲမှာတရုတ်ကအထက်ကောင်စီမှလေးလာသူနိုင်ငံဖြစ်လာခဲ့ပါတယ်။ပြီးခဲ့တဲ့2018ခုနှစ်မှာတော့အိုက်စလန်နိုင်ငံကာဟိုလ်မှာတရုတ်အိုက်စလန်တို့အထက်သုတေသနစောင့်ကြည့်လေးလာရေးအဖွဲ့ကိုတည်ထောင်ခဲ့ကြပါတယ်။ အတိတ်ဒေသဟာဆိုရင်မထုတ်ရသေးတဲ့ကမ္ဘာရေနံပမာဏရဲ့73ရာခိုင်နှုန်းနောက်ကမ္ဘာသဘာဝဓာတ်ငွေ30ရာခိုင်နှုန်းရှိနေပြီးယူရေနီယံရှားပါသတ္တုတွေမဖော်ထုတ်ရသေးတဲ့၅ဘန်ဧရိယာကလည်းစတူယန်ကီလိုမီတာတန်းနဲ့ချီရှိနေတာဖြစ်ပါတယ်